KIO ဌာနချုပ်လိုင်ဇာအနီးမြကြီးနားဗမော်ကားလန်တလျှောက်မှာဒီရပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာမှာမနေ့ကြာသပတေးနေ့ကမိုးမောင်းမြို့နယ်တော်ဖုံးရံအထက်မဒီယန်ကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့ KIA ကြားတနေ့လုံးနီးပါးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ညပိုင်းမှာတော့တိုက်ပွဲဖြစ်ရာဘက်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိတယ်လို့မိုးမောင်းမြို့နယ်ကဒေသခံတဦးကပြောပါတယ
်။မနေ့ဒီဟိုတုန်းကငါထပ်ပေါ်နေဟိုမကြီးရမှာအကြီးကြီးဖြစ်တယ်တဲ့အဲ့ဒါသူဟိုမကြီးရဒီခါရနဲ့ဒီကျရင်ရံအဘယ်မှာသူကဟိုမှာပြင်းပြလို့မှာညာဟိုလင်းကနေပုံလာကြည့်တာပေါ့
KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းမရီယန်ဘက်မှာတနေကုန်နီးပါးတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့အတချို့ပိတ်မိနေတာတွေရှိကြောင်းနဲ့ည7နာရီလောက်မှာလေကြောင်းကတိုက်ခိုက်တာဖြစ်ကြောင်း VOE ကိုအတည်ပြုပါတယ်
။ဟုတ်ကဲ့မနေ့က7နာရီခွဲချင်းလောက်ပေါ့7နာရီဝန်းကျင်လောက်မှာလာမင်းမဘုံချဲတာရှိပါတယ်။ဟို rocket နဲ့ပစ်တာတွေဘုံချဲတာတွေရှိပါတယ်။ဒီကိမိုတွေကတော့ကျွန်တော်ဘာမှမစားဘူး။သူတို့မတင်ပါတဲ့တက်မှာပဲဘုံချဲတာလို့ပဲချင်ပါတယ်။ rocket နဲ့3ချင်းလောက်ပေါ့နော်။ဘုံတလုံးတော့ချဲတယ်လို့တော့ကြားရတယ်။အဲ့ဒါနဲ့ဆန်ညာဘက်မှာပဲဖြစ်ပါတယ်။အဲ့ညာမှာသူတို့ကြောင်းကလေးကုနေတဲ့နေရာဖြစ်ပါတယ်။မနေ့ကတနင်္ဂနွေလောက်အဲ့ဒီမှာနေပင်တိုက်ပွဲတွေပေါ့ရင်ဆိုင်တိုက်ပွဲတွေရှိတယ်။အဲကြောင့်ဟိုသူတို့ကဒီကြောင်းကလေးလာပြီးကိုတာချင်တယ်အဲ့မှာ
။နတ်ဆိုင်ရန်ဒေသဘက်မှာဒီလ21ရက်နေ့ညပိုင်းကလည်းလေကြောင်းကတိုက်ခိုက်တာရှိခဲ့ပါတယ်။ဒီလ25ရက်နေ့ကတော့မြကြီးနားဘမော်ကားလန်းဒေါ်ဖုံးရံနီးကခါလာမှာတိုက်ပွဲပြင်းထန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ဒီတိုက်ပွဲသတင်းကိုအတည်ပြုချက်မပေးပါဘူး။ဒါမဲ့အိမ်တွေကဝိုင်းမော်မြို့နယ်တပတ်ရံနဲ့ကစူးဘက်မှာတော့တိုက်ပွဲတစ်နေ့တည်းနှစ်ကြိမ်ဖြစ်ခဲ့ကြောင်းပြောပါတယ်။ဒိုင်ဇာနီမြကြီးနားဗမော်ကားလန်းတျောက်မှာတိုက်ပွဲတွေရက်ဆက်ဆုံးလို့ဖြစ်နေချိန်မှာပဲဒီလ26ရက်နေ့ကတော့ဝိုင်းမော်မြို့နယ်စလုံးကံပိုက်တဲကားလန်းကလကြောင်နီးမှာစစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းတပ်ကို KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဝိုင်းမော်ဒေသခံကပြောပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့စရုံးဒေသတိုက်ပွဲကိုသူမကြားကြောင်းပြောဆိုပြီး25ရက်နေ့မှာတော့တနိုင်းမြို့နယ်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားတာရှိကြောင်းပြောပါတယ်။ဒေသတွင်းသတင်းမီဒီယာမှာတော့တနိုင်းမြို့နယ်အတွင်းတိုက်ပွဲမှာဒေသခံတဦးတနတ်ထိမှန်တန်းရခဲ့သလိုစစ်ကောင်စီစစ်ကြောင်းကရွာသားတွေကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိကြောင်းဖော်ပြထားတာတွေရှိနေပါတယ်။ VOA အနေနဲ့တော့အခုတီးကြအတိမပြုနိုင်သေးပါဘူး။ဒီအပိုင်းတွေအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်တာတွေရှိသလိုစစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင်တပ်ကြားမှာလည်းတိုက်ပွဲဖြစ်ပွားနေပါတယ်။ TNLA ကတော့ဒီလ28ရက်နေ့ကကွက်ခိုင်မြို့နယ်ဤနိုင်ရွာနဲ့25ရက်နေ့ကဆိုင်ခေါင်ရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။